ဒီကနေ့မနေ့စောပိုင်းကကံတော်ကြီးပလန်းမှာရှိတဲ့ကံတော်ကြီးတဲလေးဆိုတဲ့ကြီးလောင်ကျွမ်းခဲ့တာကြောင့်နိုင်ငံသားသူတူဒဏ်ရာရရှိခဲ့ပြီးတည်ဆုံးသူ2ဦးထိရှိလာပါတယ်။မိစတင်လောင်ကျွမ်းတဲ့အကြောင်းရင်းနဲ့ဆုံးရှုံးမှုတန်ဖိုးကိုအခုချိန်ထိစစ်ဆေးနေသေးတယ်လို့တာဝန်ရှိသူတွေနဲ့အာဏာပိုင်တွေကပြောပါတယ်။ဒီအကြောင်းကိုစောင့်ကြည့်သတင်းယူနေတဲ့ VOA သတင်းတော့ကိုထက်အောင်ခန့်ကပြောပြမှာပါ။
ဒီနေ့အော်တိုဝါ19ရက်မနေ့အစောပိုင်းကကန်တော်ကြီးပတ်လမ်းမှာရှိတဲ့ကန်တော်ကြီးပယ်လီဟိုတယ်၅လောက်အနီးစတင်ပြီးမီးလောင်ကျွမ်းခဲ့ပါတယ်။ဒီမီးလောင်ကျွမ်းခဲ့တဲ့အတွက်ကြောင့်မကာအိုနိုင်ငံသားသူမျိုးသမီးစုဒဏ်ရာရှိခဲ့ပြီးတေဆုံးသူအလောင်းတလောင်းကိုမနေ့ပိုင်းကတွေ့ရှိခဲ့ပါတယ်။နေ့လယ်၂နာရီခွဲကျော်မှာတော့တေဆုံးသူနောက်ထပ်အလောင်းတလောင်းတွေ့ရှိခဲ့တယ်လို့မိသက်တပ်ဖွဲ့ဒုတိယညွှန်ကြားရေးမှူးဦးမြင့်စိုးကပြောပါတယ်
။သူတို့၂နာရီခွဲကျော်တော့သူတို့ကြည့်တာပဲ။ဒါကတော့ဘာမှမသိရသူကအပေါ်မှာသူရုပ်ရက်ချင်းပြပြီးကျွန်တော်တို့ကဒီလိုကြည့်ရပါလေ။ဒီကောင်ဒီလိုတို့ဘလူးဘာဒီလိုမရှိရပြောင်းခင်ဗျာ။ဒီရောက်တော့ကြာကြာရတာပါဗျာ။ကျွန်တော်တော့ကျွန်တော်ဒီကောင်ဘာမှမဟုတ်ဘူးဘလူးဘာဒီနေ့ဘာမှတော့ရှိရှိပါတော့စိတ်ချရတာတော့ဟဲ့ဟဲ့ကျွန်တော်ကဘာမှမဟုတ်ဆေးအသေးစိတ်ကြီးတာလို့ကျွန်တော်ကမမင်းလို့ရှိ
ဒီဆုံးတဲ့မှာနဲ့ပတ်သက်ပြီးတော့စစ်စစ်တရှိပါကသက်ဆိုင်ရာတန်ရုံးနေရာနေတစဉ်အကြောင်းကြားပြီးသက်ဆိုင်ရာမိသားစုတွေကိုအဆင်ပြေအောင်စီစဉ်ပေးမယ်လို့ထူးလုံငန်းစုဥက္ကဋ္ဌရုံးကတာဝန်ရှိသူဦးသေးလင်ကမနေ့ကပြုလုပ်တဲ့တင်ပြရှင်းလင်းပွဲမှာအခုလိုပြောပါတယ်။နိ
ုင်ငံသားပါလေဆိုတော့ဒီလိုရတဲ့ဆက်စီတဲ့ပြောမှာဒီပြောရတဲ့တန်ရုံးရဲ့သက်ဆိုင်ရာဒီကြောင်းတော့ကျွန်တော်တို့ရတာအတွက်ဒီကုလိုက်သူ့မိသားစုကိုတော့တွားတွေ့ပြီးတော့မှနော်ဒီစာလေးသင်ကြည့်ပြီးတော့သင်တဲ့ဖို့နေအောင်
ရောက်ကြည့်ရပါမယ်။ညွန်ကျွမ်းကျင်းမှာဟိုတယ်အတွင်းမှာတဲကုန်သူ140ကျော်ရှိပြီးအများစုမှာနိုင်ငံသားများဖြစ်ပါတယ်။ဒီကနေ့မနက်စော3နာရီခွဲကျော်ကလောင်ကျွမ်းခဲ့တဲ့မိဟာမနက်6နာရီခွဲကျော်အထိအပိတ်နှိမ့်တတ်နိုင်ခဲ့ခြင်းမရှိဘဲမိလောင်ကျွမ်းမှုအဆင့်လေးတက်မှတ်ပြီးနှိမ့်တတ်ခဲ့ရကမိသက်သမားအချို့လည်းတန်ရရှိခဲ့ကြပါတယ်။ကနော်ရီပယ်လီဟိုတယ်ဒီကိုလိုနီခေတ်1943ခုနှစ်ကတည်းကစတင်တည်ဆောက်ခဲ့တာဖြစ်ပြီးယခုမီးလောင်ခဲ့တဲ့နေရာတွေဟာအစ်တစ်တည်ဆောက်ထားတဲ့နေရာများတာဖြစ်ပြီးတော့ကိုလိုနီခေတ်ကလက်ရာတွေလောင်ကျွမ်းခဲ့ခြင်းမရှိဘူးလို့ထူးကုန်ပြီးတာဝန်ရှိသူတွေကပြောပါတယ်။အရင်ကရင်းစာဦးကိုရန်ကုန်လေလော့ကလပ်ဖြစ်စတင်တည်ဆောက်ခဲ့တာဖြစ်ပြီး1948ခုနှစ်မှာတော့မြို့သားဇီဝဘေးရဆိုင်ရာပြတိုက်ဖြစ်ပြုပြင်ပြောင်းလဲဖွင့်လှစ်ခဲ့ပြီး1989ခုနှစ်မှာဟိုတယ်နဲ့ခီးတော်ရည်လုပ်ငန်းကလွှဲပြောင်းရယူခဲ့ပြီးဟိုတယ်ဖြစ်စတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။2019ခုနှစ်မှာတော့ဥတည်စာပိုင်ဆိုင်တဲ့ထူးကုန်ပြီးအုပ်စုကအစိုးရစီကနေနှစ်ရှည်ငားရန်လုပ်ကံခွင့်ကိုရရှိခဲ့ပြီး9ရက်ပြီး9နှစ်တွင်အခုလိုမီးလောင်ကျွမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ။